တို့ကြီးရခင်ဗျာအခုမြန်မာနိုင်ငံမှာတကားဖွင့်နေလိုက်ပြီးတဲ့နောက်ပိုင်းဆိုတော့မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံတွေနဲ့အပြန်အလှန်နိုင်ငံခေါင်းဆောင်ချင်းချင်းထိတ်တန့်အရာရှိကြီးချင်းချင်းခရီးသွားလာကြတယ်ချစ်ခင်ရင်းမှုပြတ်သက်လာတာတွေအများကြီးတွေ့ရပါတယ်ဒါပေမဲ့အိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အဲ့လိုသွားလာမျိုးသိမတွေ့ရပါဘူးထိုင်းနဲ့ရှိတယ်တရုတ်နဲ့ဖြစ်တယ်အဲ့လိုသွားလာမှုတွေအိန္ဒိယနဲ့လည်းအဲ့လိုသွားလာမှုတွေရှိတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့လောက်နည်းနည်းကကနေပြီးတော့ဘာကြောင့်များသွားလာမှုတွေမရှိဘူးလို့ထင်ပါတယ်ခင်ဗျာ
Well Bangladesh in general maintains a good friendly relations with its neighboring countries particularly and with the international community but in the recent past as we have seen
ရေဘူးရအဖြစ်ဘင်္ဂလားဒေ့ရှ်ဟာနိုင်ငံတကာနဲ့အထူးသဖြင့်အိန္ဒိယနိုင်ငံတွေနဲ့ရင်းရင်းနှီးနှီးဆက်ဆံပါတယ်။ဒါပေမဲ့မကြသေးခင်ကကျမတို့အတွေ့မြင်ခဲ့ရတယ်လို့မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ရခိုင်ပြည်နယ်မှာဖိနှိပ်ချုပ်ချယ်ခံရတဲ့အတွက်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးလာကြပါတယ်။ဒါမျိုးဟာမကြခဏဖြစ်နေကြပါ။ဒီပြဿနာဟာနှစ်ပေါင်းများစွာကြာမြင့်ခဲ့ပြီးဖြစ်ပါတယ်။တလောတော့ကဆိုရင်ဒေါ်အောင်ဆန်းစုကြည်ကဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ကိုတော်ဝိုက်ပြီးဝေဖန်တော့ဘင်္ဂလားဒေ့ရှ်ကဒါဟာဘင်္ဂလားဒေ့ရှ်ရဲ့ပြဿနာမဟုတ်ဘူးမြန်မာပြည်ရဲ့ပြဿနာသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်1981ခုနှစ်မှာဘင်္ဂလားဒေ့ရှ်နိုင်ငံပေါ်ပေါက်လာကြတဲ့ကရိုဟင်ဂျာမွတ်စလင်တွေဟာမြန်မာပြည်မှာပြဿနာကြုံတိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်မြန်မာပြည်ရင်းပြဿနာဘင်္ဂလားဒေ့ရှ်ကိုကူးစက်နေတာပ
ါဟုတ်ပါပြီဒီလူတွေကမြန်မာပြည်ကဖြစ်တယ်လို့လူကြီးအားဆိုပါရဲဒါပေမဲ့မြန်မာပြည်သူတွေဘက်ကမြန်မာဘက်ကလည်းပဲဒီလူတွေဟာဘင်္ဂလားဒေ့ရှ်ကဝင်လာတာဖြစ်တယ်စီတုံကလေးကမြန်မာပြည်မှာနေထိုင်ပေါက်ဖွားလာတဲ့မွတ်စလင်တွေရှိပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေစားဖြတ်ပြီးဝင်လာတဲ့လူတွေကများတယ်အခုပြဿနာဖြစ်တာဒီလူတွေကြောင့်လို့ပြောနေကြပါတယ
် and as I will quote the Bangladesh foreign ministry's statement that they could not be Bangladeshi as the country was only founded in 1971
Bangladesh နိုင်ငံသားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကူးကားရမယ်ဆိုရင်တော့ Bangladesh ဆိုတာဟာ1980ခုနှစ်ကြာမှာပေါ်ထွန်းလာတာပါဒီလူတွေဟာဘလို့လို့ပြီး Bangladesh နိုင်ငံကဖြစ်နိုင်ပါမလဲနှစ်နိုင်ငံနေချင်းကထိနေတော့သူတို့မှာပြဿနာရှိရင်အလို့အကိုင်းလူချင်းရင်နေဆက်ကိုဖျက်လာကြတာပါပဲဒီနေဆက်ကိုပိတ်ဖို့ကတိတ်ခက်ပါတယ်ဒါကြောင့်သူတို့ဟာနေဆက်ဖြတ်ဝင်လာပြီးနှစ်ကာလကြာတော့သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလို့ပြောလာကြပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံပါဘူး
။မြန်မာဘက်ကလည်းဒီအတိုင်းပဲပြောတာပါပဲ။ဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကနေပြီးဝင်ရောက်လာတယ်။ကြာလာတော့သူဟာမြန်မာနိုင်ငံသားဆိုပြီးပြောနေကြတယ်။ဒါကိုလက်မခံဘူးလို့ဆိုပါရခင်ဗျာ
။ဟုတ်ပါတယ်။အပြန်အလှန်ဒီလိုပဲအပြစ်တင်နေကြတာပါ။
တနေ့ဘင်္ဂလားဒေ့ရှ်အိန္ဒိယနေဆက်မှာလည်းဒီလိုပြဿနာမျိုးရှိနေမှာမဟုတ်လားခင်ဗျာ
။ Not at all.
Yes, of course, we have the news.
Because, you know, sometimes India claims that some terrorists were trained in Bangladesh or some...
မရှိပါဘူး။လုံးဝမရှိပါဘူး။အိန္ဒိယအစိုးရကတော့တခါတခါဆွတ်ဆွဲပါတယ်။အစွန်းရောက်လက်နက်ကင်တွေကိုဘင်္ဂလားဒေ့ရှ်ဘက်မှလေ့ကျင့်ပေးတယ်။ဘင်္ဂလားဒေ့ရှ်တချို့နေဆက်ဖြတ်ဝင်ရောက်လာကြတယ်။နေဆက်ဒေသမှာနေကြတယ်လို့ပြောတာရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ဖြစ်နေတဲ့ရိုဟင်ဂျာပြဿနာလောက်ကြီးကြီးကျယ်ကျယ်ဘယ်တော့မှမဖြစ်ခဲ့ပါဘူး။ဒါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဒီပူမိုနီကဒီပြဿနာဟာရေရှည်ပြဿနာကြီးလို့ပြောနေတာပ
ါမြန်မာဘက်ကလည်းဒီမလေးရှားကဝင်လာတဲ့လူတွေလူဦးရေနဲ့လူဦးရေတိုးပွားမှုနဲ့နယ်ချက်ပြီးတော့မြန်မာပြည်ဘက်ကနေမျိုးကိုသိမ့်ပိုက်လာနေတယ်ဒါဟာရေရှည်ပြဿနာဖြစ်လာနေပြီလို့ပြောပါတယ
် and you know as population is growing and there are need for jobs and works that has created this problem because some of the rohingyas come to
လူရေများလာတာနဲ့အမျှအလို့အကိုင်းတွေလုပ်ငန်းကိုင်ငန်းတွေလိုအပ်လာပါတယ်ဒီကတစ်ဆင့်ပြဿနာတွေဖြစ်လာပါတယ်ရိုဟင်ဂျာတချို့ဆိုရင်ဘင်္ဂလားဒေ့ရှ်ကိုဝင်လာတယ်ဘင်္ဂလားဒေ့ရှ် passport ယူတယ်ဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးမှာက passport ရဖို့တိတ်လည်းမခက်ခဲပါဘူးပြီးတော့သူတို့အလုတ်ကန်ရသွားကြပါတယ်တချို့လည်းဘင်္ဂလားဒေ့ရှ် passport နဲ့အရှိအလဲပိုင်းတွေကိုသွားကြပါတယ
်ဟုတ်ကဲ့အရှိအလဲပိုင်းတွေမကအိန္ဒိယမြန်မာအိန္ဒိယတချို့နိုင်ငံတွေအရှိတောင်အာရှနိုင်ငံတွေကလည်းပြောပါတယ်ဒီလူတွေဟာမြန်မာနိုင်ငံကိုခဏဝင်နေပြီးတော့မြန်မာနိုင်ငံကမောင်းထုတ်ခံရတဲ့ရိုဟင်ဂျာတွေပါဆိုပြီးတော့အရှိတောင်အာရှဘက်ကသူတို့ခီးဆက်ပြီးသွားနေကြတယ်ဒါမျိုးတွေကိုထောက်ပြပြောနေကြတာလေတော်တော်ကြားနေရပါတယ
် you know it is like the stateless muslim rohingyas they are illegal in Bangladesh and they are also thrown out of Burma
ဟုတ်ပါတယ်သူတို့ဟာနိုင်ငံမဲ့မွတ်စလင်ရိုဟင်ဂျာတွေပါသူတို့ကိုဘင်္ဂလားဒေ့ရှ်မှာလည်းတရားဝင်လက်မခံပဲမြန်မာနိုင်ငံကလည်းမောင်းထုတ်နေတာပါမျှော်လင့်ချက်ကင်းမဲ့တဲ့အခြေအနေပ
ါတကယ်တော့သူတို့ကဘင်္ဂလီတွေနဲ့ဘာသာစကားလည်းတူတယ်ယဉ်ကျေးမှုစရိတ်တဘာဝလည်းတူညီကြပါတယ်ဒါကြောင့်သူတို့ကိုမြန်မာဘက်ကတော့သူတို့ကိုဘင်္ဂလီမွတ်စလင်လို့ပဲခေါ်ဝါသုံးနှုတ်ပါတယ်ခင်ဗျာတေးဝင်အဖြစ်
Yeah, because they are Muslims mainly. Their language is a little different, of course. It's not Bangla. But the thing is, if you live somewhere for many, many years...
ဟုတ်ပါတယ်သူတို့ဟာမွတ်စလင်တွေပါဘာသာစကားအရာနည်းနည်းကွဲလွဲပါတယ်ဘင်္ဂလားမဟုတ်ပါဘူးဒါပေမဲ့လူတွေဟာအရက်ဒေတာတစ်ခုမှအကြာကြီးနေလာရင်အဲ့ဒီဇယိုက်သဘာဝအတိုင်းဖြစ်သွားတာပါပဲဥပမာဒီအမေရိကန်မှာလည်းမိဘတွေပြောင်းရွှေ့လာပြီးဒုတိယမျိုးဆက်ဟာအမေရိကန်ဖြစ်သွားကြပါတယ
်ဟုတ်ကဲ့အဲ့ဒါကိုကြည့်ရင်မြန်မာဘက်ကလည်းပြောတာကဒီနေဆက်ဒေတာကလူတွေဟာမြန်မာစကားကိုလည်းလုံးဝနားမလည်ဘူးဒေတာသုံးရခိုင်စကားကိုလည်းပဲနားမလည်ကြဘူးလို့ဆိုကြပါတယ်သူတို့ဘာသာစကားဟာလည်းဘင်္ဂလီ Chitgonian dialect စစ်ကောင်းဒေသသုံးဘာသာစကားကိုပြောဆိုနေရတယ်လို့သူတို့ထောက်ပြပါတယ်ခင်ဗျာ။ဒါကြောင့်သာမြန်မာနိုင်ငံသားမဖြစ်နိုင်ဘူးလို့သူတို့ပြောကြပါတယ
်။ That kind of thing. Yeah.
ဒါမျိုးတွေကဟုတ်ပါတယ်
။ဒီနိုင်ငံမဲ့ဖြစ်ရတဲ့သူတွေဘယ်ဘက်နိုင်ငံကလဲဆိုတာဟိုတော့ထားလိုက်ပါတော့ခင်ဗျာ။ဒါပေမဲ့အခုအခါမှာသူတို့ဒုက္ခရောက်နေရတယ်ဆိုတော့ဒီဟာကိုဘင်္ဂလားဒေ့ရှ်ကဘာကြောင့်လက်ခံဖို့ညှင်းနေတယ်လဲ။ဒုက္ခတွေကိုကူညီကယ်ဆယ်ဖို့လူသားချင်းစာနာမှုပြတဲ့အနေနဲ့နိုင်ငံတကာကလည်းဒါကိုဖိအားပေးနေကြတာတွေ့ရပါတယ်။
But you know, Bangladesh is already a very overpopulated country. So Bangladesh government stresses that it will be very difficult for Bangladesh government.
Bangladesh ha lu ye asamatan po shan ni de naingan ma. Da chaung di pyatana ko pa win kain twe pho tei akhet khe shi de lo Bangladesh asoya ga pyo ba de. Bangladesh ha le di atwe naingan daga thauk khan mu ko sha ni ba de.
Myanmar naingan bet ma ro thuru ga di pyatana ko 1982နိုင်ငံသားဖြစ်မှုဥပဒေဆိုတာရှိတယ်အဲ့ဒီဥပဒေရကင်တွယ်မယ်ဒီဥပဒေရဝင်ရောက်လာပြီးတဲ့လူတွေရဲ့တတိယမျိုးဆက်ကိုနိုင်ငံသားအဖြစ်လက်ခံမယ်အဲ့ဒီမှာမပါတဲ့လူတွေအတွက်တော့ဘယ်လိုဖြစ်ချင်းသင့်ထင်ပါသလဲအဲ့ဒီတော့
Well it is very difficult to suggest something being a foreigner you know suggesting to Bangladesh government or Burmese authorities what they should do
ဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားရီအစိုးရနဲ့မြန်မာအစိုးရတို့ဘယ်လိုလုပ်သင့်တယ်ဆိုပြီးအကြံပေးရသိက္ခတ်ပါတယ်နှစ်ဖက်စလုံးလက်ခံနိုင်တဲ့အလေလန်းတရက်ရှာသင့်ပါတယ်ဒီကနေ့ကဘာပေါ်ကစစ်မဲ့ဖြစ်ပွားနေတဲ့ရက်ဒေတာတွေမှာတရားဝင်နေထိုင်သူထက်ဒုက္ခတဲ့အရေးအတွက်ကပိုများလာနေပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာလည်းအဲ့ဒီလိုဖြစ်လာတာတွေ့နေရပါတယ်ဒါကြောင့်ဒီလူတွေကိုလူသားချင်းစာနာပြီးနှစ်နိုင်ငံညှိနှိုင်းဆွေးနွေးသင့်ပါတယ်အဆင်ပြေမဲ့နေလန်းရှာသင့်ပါတယ်အခုတော့တနိုင်ငံနဲ့တနိုင်ငံအပြန်အလှန်လက်ညှိုးထိုးနေကြပါတယ
်လောလောဆယ်မှာတော့မြန်မာနိုင်ငံဘက်ကသူတို့ကိုစခန်းဖွင့်ပြီးတော့ကယ်ဆယ်ထောက်ပံ့ထားပါတယ်နိုင်ငံတကာအကူအညီရယူပြီးတော့တဆင့်ပြန်ပေးကတ်နေတယ်ဒါမျိုးကိုဘင်္ဂလားဒေ့ရှ်ကဘာကြောင့်မလုပ်နိုင်တာလဲခင်ဗျာဘာကြောင့်လက်မခံဘူးလဲအဲ့လိုလုပ်ပေးဖို့
Yeah but Bangladesh government is saying they don't have the land to accommodate this population this refugee population from Burma Bangladesh is a very small country
ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာကဒီလူတွေကိုလက်ခံထားရှိဖို့မြေမရှိပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဟာတည်တည်လေးပါဒါကိုလည်းထည့်စဉ်းစားသင့်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့သကောင်းစီရင်ကိုဘလောက်တကြိမ်ကောက်ယူပါလဲဘယ်လိုကောက်ယူလဲဆိုတာသိချင်ပါတယ
် Yes they do it every 10 years
စနေတကြိမ်ကောက်ယူပါတယ
်သူတို့ရဲ့နိုင်ငံသားဥပဒေရောဘယ်လိုရှိပါလဲခင်ဗျာအခုပြဿနာဖြစ်ရတဲ့နေဆက်ဒေသကလူတွေကိုဘယ်လိုသဘောထားပါလဲသူတို့ဥပဒေရ
Well Bangladesh does it according to their government rules they have for the census and they go around door to door house to house and find out who is where and how many
Bangladesh asoya ha သူတို့ရဲ့စီမင်းစီကန်းတွေနဲ့အညီတကောင်စင်းကောက်ယူပါတယ်တအိမ်တဲ့တအိမ်စင်းဝင်ရောက်ပြီးဘသူကဘယ်ရောက်နေလဲစသဖြင့်စစ်ဆေးပါတယ်သူတို့ကဒါကိုစနစ်တကျလုပ်ကြပါတယ်
ကျွန်တော်သိကျင်တာကနေဆက်ဒေတာကလူတွေကိုစစ်စစ်သတ်မှတ်တဲ့ကိစ္စပါမြန်မာအစိုးရကတော့တတိယမျိုးဆက်လားဆိုတာကိုကြည့်မယ်ဟုတ်တယ်ဆိုရင်နိုင်ငံသားအဖြစ်အတိအမှတ်ပြုမယ်ဒါသူတို့ဥပဒေအတိုင်းလုပ်တာပေါ့ခင်ဗျာဆိုတော့ဘင်္ဂလားဒေ့ရှ်ဘက်ကရောဘယ်လိုခွဲခြားစစ်စစ်ပါသလဲ
Well that Bangladesh has to take it. I don't think Bangladesh government has given any specific policy on that but
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရမှတရားမူဝါဒထားရှိတယ်လို့ကျွန်မမထင်ပါဘူး။ဒါပေမဲ့သူတို့မှာပြတ်သားတဲ့နီလန်းတစ်ခုနဲ့ကင်တွယ်လိုက်မယ်လို့တော့ထင်ပါတယ်။ဒီနေဆက်ဒေတာကလူတွေနဲ့ပတ်သက်လို့လေ
။တကယ်တော့ဒီလူတွေဟာဘာသာစကားအဖြစ်လည်းပဲဘင်္ဂလီဘာသာစကားရဲ့ regional dialect မျိုးပေါ့ခင်ဗျာ။ဒေတာသုံးဘာသာစကားကွဲအစံကွဲဘာသာစကားကိုပြောတယ်။ရင်းချင်းမှုအသွင်ပြင်အဖြစ်လည်းပဲဘင်္ဂလားဒေ့ရှ်နိုင်ငံသားနဲ့တူညီရတယ်ဆိုတော့တကောင်စင်းကောက်တဲ့အခါမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဟုတ်မဟုတ်ဘယ်လိုခွဲခြားပြီးကောက်ပါသလဲသူတို့က
Yeah the regional dialect what we hope that you know if over the years like let me point out one thing in 1971 during the war of liberation of Bangladesh with Pakistan some of the people Pakistanis they opted for Pakistan And they are still in Bangladesh in the so-called Geneva.
ဟုတ်ပါတယ်။ Regional Dialect လေးတန်းခွဲဒေသစကားဖြစ်ပါတယ်။ကျွန်မတခုရှင်းပြပါမယ်။1980ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲတုန်းကပါကစ္စတန်ဘက်သားတချို့ကပါကစ္စတန်ဘက်ကိုရွေးချယ်ခဲ့ကြတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာပဲရှိနေခဲ့ကြပါတယ်။အဲဒီလုံကဂျနီဗာကမ့်လို့ခေါ်တဲ့ကုလသမဂ္ဂစခန်းတွေမှာပါ။အခုဘင်္ဂလားဒေ့ရှ်နိုင်ငံပေါ်ပေါက်ပြီး52နှစ်ကြာလာတဲ့အထိအဲ့ဒီမှာရှိနေကြဆဲပါ။ပါကစ္စတန်ဘက်ကလက်ခံရင်ပါကစ္စတန်ကိုသွားဖို့မျှော်လင့်နေကြဆဲပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲသူတို့ရဲ့ဒုတိယမျိုးဆက်တွေဟာဘင်္ဂလီယဉ်ကျေးမှုဇယက်တွေနဲ့ကြီးပြင်းလာပြီးတော့စခန်းကထွက်ခွာပြီးတချို့နေရာတွေမှာအလို့အကန်လုံရင်းဘင်္ဂလားဒေ့ရှ်ပြည်သူတွေနဲ့ရောနှောသွားကြပါပြီ။မြန်မာဘက်ကလာတဲ့ဒုက္ခသည်တွေလည်းတစ်ချိန်ချိန်မှာဒီလိုဖြစ်သွားနိုင်ပါတယ်
။ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်စစ်ပွဲဆိုလို့အဲ့ဒီတုန်းက1981မှာဘင်္ဂလားဒေ့ရှ်စစ်ပွဲဖြစ်နေတော့ဘင်္ဂလားဒေ့ရှ်ဘက်ကပြည်သူအများအပြားဟာမြန်မာဘက်ကိုထွက်ပြေးလာကြတယ်လို့ဆိုတဲ့အထောက်အထားတွေကိုလည်းလူတချို့ကထောက်ပြနေကြပါတယ်။ဒီရခိုင်မြောက်ပိုင်းဘက်မှာလူဦးရေတိုးပွားလာတာနဲ့ပတ်သက်ပြီးတော့
Burma and India, yes. But after the liberation war, they went back to their country. Most of the Bangladeshis, world over, wherever they were.
ဟုတ်ပါတယ်။မြန်မာနဲ့အိန္ဒိယဘက်ကိုထွက်ပြေးဝင်ရောက်ကြပါတယ်။ဒါပေမဲ့သူတို့တဲကအများစုဟာနောက်ပိုင်းမှာလွတ်လပ်သောဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသူတို့ပြန်ဝင်လာကြပါတယ်။ပါကစ္စတန်ဘက်ရောက်နေတဲ့လူတွေလည်းပြန်လာကြပါတယ်။